ဒီလိုအမေရိကန်သံမြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်ကျွန်တော်အောင်လွင်ဦးပါခင်ဗျာအခုတခါတော့အပတ်စဉ်စီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာ COVID-19 ကံရောဂါကြောင့်ထိခိုက်လာတဲ့အခြေအနေတွေကနေတက်တရာရရှိဖို့ရည်ရွယ်တဲ့စီစဉ်တစ်ရပ်ကိုအစိုးရကဒီတစ်ပတ်ထဲမှာပဲကြေညာထားပါရယ် COVID-19 စီးပွားရေးထောက်ကူရေးစီစဉ်ကနေကံရောဂါကြောင့်ထိခိုက်နေနိုင်တဲ့လူတွေအတွက်ညွန်လင်းနိုင်ကြရေးအားနည်းချက်အားတချက်တွေကိုတော့စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်စုကိုဆက်သွယ်မေးမြန်းပြီးဒီစနေနေ့စနေနေ့စီစဉ်မှာတင်ဆက်ထားပါမယ်မြန်မာပြည်မှာမြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်ထိခိုက်လာတဲ့အခြေအနေတွေကနေတက်တာရရရှိဖို့ရည်ရွယ်တဲ့စီစဉ်ချက်ကိုဆွေးနွေးကကြေညာထားပါတယ် CRB လို့အတူကောက်အမည်ပေးထားတဲ့ COVID-19 စီးပွားရေးထောက်ကူပြုရေးဒီစီစဉ်ဟာကရောဂါကြောင့်နှင်းနာဆုံးရှုံးမှုတွေကိုတက်တာရရအောင်ကြိုးပမ်းတဲ့နေရာမှာဘလောက်ထိထောက်ကူဖြစ်လာနိုင်တယ်လဲထိရောက်တဲ့အခွင့်အရေးတွေတင်းနေအောင်ဘာလို့လုပ်ဖို့လိုမလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးဖို့အတွက်စီးပွားရေးပညာရှင်တွေဖြစ်ကြတဲ့ဦးမင်းခင်ဒေါက်တာဇော်ဦးတို့ကိုဖိတ်ခေါ်ထားပါတယ်ဆရာဦးမင်းခင်ဒေါက်တာဇော်ဦးမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါအရင်ဆုံးအနေနဲ့ကတော့ဒီ COVID-19 ကြောင့်ထိခိုက်မှုအတိုင်းအတာနဲ့ပတ်သက်လို့ဆက်စစ်ကြည့်ကြပါတယ် COVID ကရောဂါကြောင့်ကမ္ဘာစီးပွားရေးချက်ဆင်းမယ်ဆိုတာကိုနိုင်ငံတကာဖွဲ့စည်းတွေကစကားမှန်းထားဆိုတော့မြန်မာနိုင်ငံမှာလည်းထိခိုက်မှာတွေ့ကြပါတယ်ဒီ CRP စီစဉ်ကိုကြီးညာတဲ့အထက်မှာလည်းမြန်မာနိုင်ငံလည်းမလွတ်နိုင်ဘူးဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းပြောထားတာရှိပါတယ်။ဆိုတော့ COVID ကြောင့်မြန်မာနိုင်ငံမှာထိခိုက်မှုအတိုင်းအတာဘလောက်ထိရှိနိုင်တယ်လို့များခန့်မှန်းလဲဆရာဦးမင်းခင်ခင်ဗျာ
။အဲကျွန်တော်တို့ထိခိုက်မှုအတိုင်းအတာကတော့ခန့်မှန်းတာကျေပူကြီးအောင်တော့ကြီးနိုင်တယ်ခန့်မှန်းတယ်ဆိုတော့ခင်ဗျာဟိုစမ်းနေမှန်းညာတာပေါ့နော်။
โอเค
สรุปดูซาบีลงนี่ดิที่เอาตาบีเนี่ยชื่อเป็นเนี่ยอยากรู้ขึ้นนี่แล้วปรึกเราตัวอ่ะโกกาก็ไม่กลางมูซีบ้ายโกกาก็ไม่กลางซีบ้ายอ่ะเราต้องจัดการเราดีตัวเราอยู่นี่นะมันนี่แต่ไม่โกกาก็ไม่กลางเนี่ยอะพอมาคุณน่ะโควิดโป้ဝင်เองปูไปแล้วที่ไก่เลยรู้มั้ยเราต้องมาที่ไก่နိုင်ดีสิสรุปดีกว่าก็เราใส่ปูอ่ะดิอัจฉะพอเนาะကျော်ဘာဖြစ်နိုင်ကလေးကိုကဘာဖြစ်နေလဲဘာဖြစ်နိုင်ကလေးဆိုတာကတော့ဟိုစက်နိုင်ကများလက်တွေ့ကြကြပေါ့နော်ဟိုလိလာတုံးကဘာမှုတော့လို့ပါလ
ားဟုတ်ကဲ့ဒေါက်တာဆောင်မြင်ရောခင်ဗျာမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်ဘယ်လောက်ထိထိခိုက်မှုကြီးဝန်းနိုင်လဲလို့သုံးသပ်မိလေခင်ဗျာ
ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီနိုင်ငံတကာအဖွဲ့ကြီးကတော့ကိန်းကဏ္ဍလက်ချို့ထွက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ရဲ့ GDP တိုးတက်နှုန်းက600ခန့်တုံးကျော်ကျော်ရှိတာကနေ ADP ကတော့ 4.5 လောက်ရောက်မယ်ဟိုကမ္ဘာပံကတော့3လောက်ရောက်မယ်ဆိုပြီးတော့မှန်းထားကြရရှိပါတယ်အဲ့တော့ကျွန်တော်ကတော့အဲ့ဒီမှန်းထားချက်တွေထည့်နည်းနည်းလေးပို့ပြီးတော့ကြမယ်ဆိုပြီးတော့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့ဒီနိုင်ငံတကာဖွဲ့စည်းတွေသုံးသပ်ချက်ထဲမှာကျွန်တော်နိုင်ငံရဲ့ဒီ GDP စီးရင်မပေါက်တဲ့ဒီတရားမဝင်စီးပွားရေးလုပ်ငန်းတွေဟာတော်များပါတယ်ဒါတွေကဟိုလက်ထုတ်လက်စားတွေလုပ်ကြတယ်အခြေခံစွမ်းစားတွေအလုပ်လုပ်ကြတယ်ဆိုတော့ဒီကဏ္ဍတော်တော်များများလည်းဒါ GDP စီးရင်ထဲမှာပေါက်ဖို့ခက်ပါတယ်ခင်ဗျာအဲ့ဒီလုပ်ငန်းတွေကအတော်ကြီးကိုထိခိုက်သွားနိုင်ကြအကြောင်းရှိတာပေါ့နော်အဲပြီးရင်တော့ကျွန်တော်တို့ရဲ့ဒီလက်စားကုံသွယ်ရေးမှာမှောင်ခိုလုပ်နေကြတဲ့ကုံသွယ်ရေးတွေကလည်းအတော်ကိုထိခိုက်နေတာနဲ့မဲ့သဘောရှိပါတယ်အဲ့ဒါတွေကလည်းဒါစီးရင်မဝင်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကိုအတော်ကြီးကိုလောမိုးမှုရှိတာကိုတွေ့နိုင်ပါတယ်အဲတတိယအချက်ကတော့ကျွန်တော်တို့ရဲ့ဒီထိုင်းနိုင်ငံတို့မလေးရှားနိုင်ငံတို့စပြီးသွားပြီးအလုပ်လုပ်ကြတဲ့ခြေကြောင်းလူသမားတွေကနေပြန်ပို့နေတယ်ပြန်ပို့ငွေရလဲဒါဒီနှစ်မှာဆိုရင်တော်ကိုညောင်းနေသွားနိုင်ကြအကြောင်းရှိတာပေါ့နော်အဲတော့ဒီကိန်းကဏ္ဍတွေကတော့ကျွန်တော်တို့ရဲ့ GDP စီးရင်နေတယ်မှာမဝဝင်ပါဘူးခင်ဗျသို့တော်လည်းပဲအဲ့ဒီပမာဏဟာကြီးနေမယ်လို့အားလုံးကဟိုသိထားကြပါတယ်အဲတော့ဒီနေရာတွေမှာထိခိုက်သွားမယ်ဆိုရင်တော့ကျွန်တော်တို့စီးပွားရေးဟာထင်ထားတာထက်တွက်ထားတာထက်ပိုပြီးတော့ထိခိုက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမြန်မာဆွေကတော့ထိခိုက်မှုတွေကတက်တာရဖို့ဆိုပြီး CRP စီစဉ်ကိုကြီးညာတာပါဒီနေရာမှာထိခိုက်မှုတွေကတက်တာရဖို့ဆိုရင်ဘယ်ပိုင်းတွေမှာထိခိုက်နေလဲဆိုတာကိုစဉ်းစားဖို့လည်းလိုမယ်ထင်ပါတယ်ဆိုတော့လက်တလော COVID ကြောင့်ထိခိုက်တဲ့အထက်ကအထက်ကကုစားမယ်ခန္ဓာတွေကဘယ်နေရာတွေလို့ဆိုနိုင်မလဲဆရာဦးမင်းခင်
လုံးဝနှစ်ချက်ရှိရပါတော့ကိုဗစ်ကြောင့်ဓာတ်ရိုက်ထိခိုက်တာကဒီအောက်ခြေဟို လူစုလူစုလူဝေးတယ်လို့ရတယ်စိတ်ရင်အလုပ်ရင်အလုပ်တမလူတိုင်းစားပြီပေါ့နော်နောက်ပြီးတော့နေ့စဉ်အပြင်ထွက်ပြီးတော့ဟိုရောင်းရဝယ်ကြလုပ်ကြကံကြရှားကြဖွင့်ကြရတယ်အောက်ချင်းလူတိုင်းစားပြီအဲ့ဒါကြီးရဲ့နောက်တစ်ခုကဒီအဲ့ဒါကြီးရဲ့တစ်ဆင့်ဒီလုပ်ငန်းလည်ပတ်မှုနော်ဟိုစီဝိုင်းကအသက်ဆက်နေအောင်လည်ပတ်နေပုံလို့အဲ့တော့အဲ့ဒီလည်ပတ်မှုကိုကျွန်တော်တို့ဟိုသွားထိကြနိုင်နေဟာကြီးอ่ะအခုကျွန်တော်တို့ရှိနေပြီเนาะနောက်ပြီးတော့ဥမာကျွန်တော်တို့အထဲကျေတူတူအလာဒီဟိုတယ်နဲ့ကြီးသွားလုပ်ငန်းလို့ဆိုရင်သူကဓာတ်ရိုက်ထိကြတာပေါ့เนาะအဲ့လိုပဲကုဏကစီးပွားရေးဆက်ဆက်လည်ပတ်ဖို့ပိုင်းလို့ဟုတ်လားသွားပြီးထိကြနိုင်တာရှိဆိုတော့အဲ့လာတွေကဟိုနှစ်ပိုင်းပေါ့တစ်ပိုင်းကတော့ကျတော့ဓာတ်ရိုက်ထိကြတော့လားရေနောက်တစ်ပိုင်းကတော့ကျွန်တော်တို့ဟိုရေရှည်မှာရက်တည်နိုင်ရေးလေပတ်နိုင်ရေးမှာသွားထိကြနိုင်တယ်เนาะအဲ့ဒီနှစ်ပိုင်းဒါတော့စပြီးတော့ကျွန်တော်တို့ထိကြနိုင်ပြီဆိုတ
ော့ဟုတ်ကဲ့ကိုယ်စားဖို့ရောခင်ဗျာခုမြန်မာနိုင်ငံမှာကိုဗစ်ကြောင့်ထိခဲ့တဲ့အထက်မှာဘယ်ပိုင်းတွေကိုအထက်ကကုစားဖို့များလိုမယ်လို့ပြောရမလဲ
အဟုတ်ကဲ့ဟိုဆရာဦးမင်းခင်ပြောသွားတဲ့ကဏ္ဍတွေကတော့ဒါအထက်ဆုံးကဏ္ဍတွေဆိုပြီးကျွန်တော်တို့အကြံပြန်နားလည်ထားတာပေါ့လေဒီထဲမှာမှကျွန်တော်ထုံထုပ်ပြီးပြောရမယ်ဆိုရင်တော့ဒီလောဝါကဏ္ဍပေါ့နော်ဒီလုံသားအများစုကိုအခြေခံပြီးဆောင်ရွက်နေတဲ့ဒီဆက်မှုကဏ္ဍမှာတော့ဒီရိုးရိုးစီးပွားရေးထိခိုက်မှုတွေမကောက်ဘူးပေါ့နော်အခုဆိုရင်ဒီအလုပ်ရှင်လုပ်သမားဒီပြည်ပခါတွေကလည်းပုံပြီးပြင်ဆင်လာတဲ့သဘောရှိတယ်အဲ့တော့ဟိုအလုပ်ရှင်ကလည်းအကြက်တဲဖြစ်တယ်အလုပ်သမားကလည်းအကြက်တဲဖြစ်တယ်အဲ့တော့သူတို့အကြက်တဲတွေကိုသူတို့အချင်းချင်းဖြည့်ရှင်းလို့မရတဲ့အခါမှာနိုင်ငံတော်အစိုးရကလည်းဝင်ပြီးဖြည့်ရှင်းပေးဖို့လိုအပ်လာတာပေါ့နော်ဒီကြားထဲမှာမှကျွန်တော်တို့ကျန်းမာရေးကာကွယ်စောင့်ရှောက်မှုကပုံပြီးအရေးကြီးတယ်လို့သတ်မှတ်လိုက်တဲ့အခါအခုဆိုရင်ဒီဆက်မှုစုံတွေထဲမှာအလုပ်ရှင်လူသမားပြဿနာတော်ကြီးကိုထိတ်ကိုရောက်လာတဲ့အနေအထားရှိတာပေါ့နော်အဲ့တော့ကျွန်တော်စိုးရိမ်မိတာကတော့ဒီပြဿနာကဒီစီးပွားရေးကထိရောက်ဟိုပါပေါ့တက်ရောက်မှုရှိုံနဲ့မကဘူးကျွန်တော်တို့လူမှုရေးရလည်းတက်ရောက်မှုအများကြီးရှိနေတယ်ပြီးတော့ဟိုကျွန်တော်တို့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပါဖိတ်ခေါ်တဲ့အခါမှာလည်းကျွန်တော်တို့ရဲ့ဒီကုန်လုံးဆက်ဆံရေးအခြေအနေတွေအားမကောင်းတော့ဘူးဆိုရင်လည်းဒါတို့လာဖို့ဆိုတဲ့ဟာတော်ခက်လာတာပေါ့နော်ပြီးရင်တော့ဒီကနေတစ်ဆင့်ကျွန်တော်တို့ဒီနိုင်ငံရေးပြဿနာတွေဖြစ်ပါဖြစ်လာနိုင်ကြရရှိတယ်ဆိုတော့ဒီကိစ္စလေးကတော့ဟိုကျွန်တော်ဟိုလက်လန်းမီတော့ဟိုအကြံပြုရရင်တော့နိုင်ငံတော်အစိုးရဘက်ကလည်းဒီကိစ္စလေးကိုအမြဲတမ်းစောင့်ကြည့်ပေးပါလို့ကျွန်တော်အနေနဲ့တိုက်တွန်းချင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မနေ့တနေ့ကထုတ်လိုက်တဲ့စီးရပြည်ထဲမှာဒီအလို့သမားတွေရဲ့ပြဿနာကိုဖြေလျှော့ပေးဖို့ဆိုပြီးတော့အချက်နှစ်ချက်ထည့်ထားပါတယ်။ဒါပေမဲ့အချက်နှစ်ချက်ဆုံးကလုပ်ပြီးသွားပြီဆိုပြီးတော့ရေးထားတာလေးတွေ့ပါတယ်ခင်ဗျာ။တကယ်တော့ဒီကျွန်တော်တို့ဆက်မှုစုံတွေမှာဖြစ်နေတဲ့လှုပ်ရှင်လို့ဒီမှာပြဿနာတော်တော်များများဟာမပြီးနိုင်သေးသလိုပို့ပြီးတော့အစိုးဘက်ကိုဥတီနေရာလေးတွေလည်းရှိပါတယ်ကျွန်တော်နောက်ဆုံးဖြည့်ဆက်ပြောချင်တာကတော့ကျွန်တော်တို့ဟိုနိုင်ငံအတွက်အားထားဆုံးပေါ့နော်ထိခိုက်မှုလည်းအနည်းဆုံးဒါကြောင့်မလို့ဟိုစီးပွားရေးပြန်လည်ထူထောင်ရေးအတွက်အလားအလာအကောင်းဆုံးလို့ယူဆလို့ရတဲ့ဒီလေယာကဏ္ဍဒီဟိုဟာပေါ့သံဃာကဏ္ဍစတဲ့ဆက်ပြေးမွေးမြူရေးကဏ္ဍကကျွန်တော်တို့အခွင့်အရေးအနေနဲ့ရှိနေပေမဲ့လေအခုလောလောဆယ်ဒီကျွန်တော်တို့အုပ်ချုပ်ရေးအရာချထားတဲ့အမိန့်တွေကြောင့်မလို့ကျွန်တော်တို့ဒီတောင်သူလေလက်ထဲမှာဒီဟိုဟာတွေပေါ့မျိုးစီတွေပြီးရင်တော့စက်ပြိုးစီချင်းတွေအချိန်မီမရတဲ့ပြဿနာလည်းဒါအတော်ကြီးကိုကြီးနေမယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်တို့ဒီကာနာကြီးကိုလည်းမေ့ဟိုဟာပေါ့နော်ဘာမှမသက်ရောက်တဲ့အတွက်ကြောင့်မေ့ထားလို့မရပါဘူးအဲ့တော့ကျွန်တော်တို့အခွင့်အရေးကြီးလို့ရှိနေတဲ့ဂျားတွေကကျွန်တော်တို့အချိန်မီမဆောင်ရနိုင်ကြရင်လေဥမာဖြင့်မိုးလုံးမှာထုံချသူမျိုးဖြစ်ခဲ့ရင်ကျွန်တော်တို့ဒီကဏ္ဍကဆုံးရှုံးသွားနိုင်မယ့်အခွင့်အရေးရဲ့တန်ဖိုးကလည်းကြီးနိုင်မယ်လို့ထင်ပါရခင်ဗျာ
။ဟုတ်ကဲ့အခုစီးရပီစီစဉ်မှာတော့ရေမှန်းချက်ခုနှစ်ခုမှာဗျူဟာဆယ်ခုစောင့်ရရမှာရင်းနဲ့စောင့်ရနေတဲ့စီစဉ်တွေလည်းပါပါတယ်။ဒီထဲမှာစောစောကကိုစောဦးထောက်ပြသလိုတချို့စီစဉ်တွေကတော့လုတ်ပြီးပြီဆိုပေမဲ့လိုအပ်ချက်တွေလည်းရှိနေပါတယ်။ဆိုတော့ဆရာဦးမင်းခင်ခင်ဗျာအခုစီးရပီစီစဉ်မှာထုတ်ပြန်ထားတော့တွေ့ရတဲ့အပေါ်မှာယူရသုံးသပ်မယ်ဆိုရင်ထိကမှုကိုကုစားဖို့လိုအပ်တဲ့အပိုင်းတွေအားလုံးကိုကာမိပြီလို့မျိုးဆိုနိုင်ရလား။တခြားထက်သွင်းတဲ့ကဏ္ဍတွေရောဘာတွေများရှိအောင်မလဲခင်ဗျာ
။အဲကျွန်တော်တို့ဒီ CRP အစီအစဉ်မှာကျွန်တော်အတန်းကြီးလေးလာကြည့်တော့ခါခွဲရှိနေတာကအမြင်ပေါ့နော်။ vision ပေါ့။ကျွန်တော်တို့ကဒီ COVID ကိစ္စကလည်းကျွန်တော်တုံ့ပြန်ရမှာဖြစ်တယ်လို့ဒီလက်ရည်တူဒီလက်ရည်ရှိမှာ အများကြီးကြောင်းလဲနေကြောင်းလဲသွားကြရရှိတယ်။ကဘာနဲ့ချစ်ပြီးအများကြီးကြောင်းလဲသွားကြရရှိတယ်။ရှိတော့ဒါဒီတက်ကိုဘယ်လို vision မျိုးနဲ့ဘယ်လိုအမြင်မျိုးနဲ့သွားမလဲဆိုတာကျွန်တော်တို့မှရှိဖို့အဲ့ဒီပုံမှာချထားတဲ့မဟာဗျူဟာပေါ့နော်။ဒီ strategy နဲ့သွားမယ်ဆိုတာကျွန်တော်ရှိတယ်။အဲ့ဒီကအားနည်းနေတယ်လို့မြင်တယ်။အခုကတော့ဟိုချက်ချင်းတုံ့ပြန်မှုအရေးကပဲအားယူဆိုင်ထားလို့ရတယ်။အဲ့တော့ဒီ SCRB နဲ့ရှေ့မှာချထားတဲ့ MSCP နဲ့ဘယ်လိုချိတ်ဆက်မလဲ။ဟာဘယ်လိုသွားမလဲ။ဒီကနေ့မှာချထားပြီးသားပဲ။ဒီနေ့ကလည်း MSCP ကိုခံပြီးတော့လည်းကျွန်တော်တို့အကြောင်းလေးလောက်တယ်လို့ဘလို့ကဘာမှအကြောင်းလေးအများကြီးဖြစ်တာနော်စီးပွားရေးလို့မကောင်းဘူးလူရင်းနေပဲအများကြီးအကြောင်းလေးဖြစ်တယ်နော်ခုနကဟိုဥဆုံးပြောလို့ပဲကျွန်တော်တို့မှာဒီစီးပွားရေး impact တမကအဲ့ဒါလေးနေလာတဲ့လူမျိုးရင်းတဲ့နော်နောက်ကအလိုက်ရလိုင်းနေနိုင်ငံကြီးအကြောင်းလေးအဲ့လိုတဲ့အောင်မှုကြီးကျွန်တော်ရှိနောက်တစ်ခုကခုနကကျွန်တော်သဘောတူပါလေဥဆုံးပြောတာအဓိကကျွန်တော်တို့ဟိုတစ်ချက်ခုံ3 4 5ချက်ကြောင်လုံနိုင်တဲ့ကိစ္စကတော့ဒီစိုက်ရစိုက်ကြီးကနာသာငါကနာသာသာထုတ်လို့ဒီကနာကျွန်တော်တို့အရေးကြီးတယ်ဒီချိန်မှာတစ်ချက်ခုတ်3 4ချက်ပြောင်းကျွန်တော်လုပ်လို့ရတယ်နော်ဒီဘန်နှစ်ဘန်ပေါင်းမယ်ဆိုတဲ့ကိစ္စဒီမှာစီဝိုင်းဘန်နဲ့ဒီမှာလည်းစိုက်ကြီးဘန်ပေါင်းမယ်ဆိုတဲ့ကိစ္စမှာနော်တကယ်လို့တဘာဝမတူတဲ့အဲ့ဒီဘန်လေးငကိုလေးကပြုပြင်ပြောင်းလဲရေးလုပ်ဖို့လိုနေတဲ့ဘန်လေးပြပြပေါင်းလဲရေးပါတဲ့ဂျိုင်းနဲ့လောက်တော့ပေါင်းနိုင်မယ်ဆိုရင်အဲခုနကလေယာကနာကိုထောက်ကူပေးလို့ရတယ်အခုကျွန်တော်တို့နိုင်ငံတကာစီးပွားရေးကမ္ဘာစီးပွားရေးကြလို့တန်းနဲ့ချီပြီးပြန်လာနိုင်တဲ့ကျွန်တော်ရဲ့နိုင်ငံသားတွေကိုဒီမှာလုပ်ပေးလို့ရတယ်တော့ဒါတာစိုက်ကြီးခန္ဓာနဲ့ပတ်သက်လို့ပေါ့လေနော်အလားတူပဲကျွန်တော်တို့ဟိုဒီစိုက်ကြီးကနေတော့တစ်ဖြစ်ကုန်ထုတ်လို့နေတဲ့ခန္ဓာနော်အဲ့ဒါဒီနေ့ဟလာဒီကွက်ရှာပြောလို့ရတယ်ဒီမှာရေးကြည့်တာကဒီအကောင့်ရဲ့ format ကိစ္စတွေမှာဟိုတက်ဆိုင်ရာအစိုးရရန်တရားကိုအားကိုးလို့တော့တကယ်ဖြောက်တယ်ဟလာဟိုရက်လက်ရမယ်လို့ကျွန်တော်သိမပြောလို့ရဘူးဘာလို့ Ronald Reagan ပြောလို့လဲကျွန်တော်တို့မှာကနော်အစိုးရစီ solution မဟုတ်ဘူးအစိုးရကဂုဏ်ထီကျွန်တော်တို့မှာပြဿနာဖြစ်နေတယ်အဲ့တော့ဒီညမှာဖောက်ထွက်ဖို့လိုတယ်ကျွန်တော်တို့အလုပ်ဖြောင်းလုပ်နိုင်တဲ့ဟိုတတိယအုပ်စုပတ်ပါတီအေဂျင်စီပေါ့နော်ဒါမျိုးတွေနဲ့ကျွန်တော်တို့လုပ်နိုင်မှသာလေဟိုတကယ်အလုပ်ဖြစ်တဲ့ရလာရမယ်အခုတစ်ခုကျွန်တော်ထောက်ပြချင်တာကစမိုင်းကဏ္ဍမှာနော်ဒီနေ့အရင်ကြီးလုပ်ဖို့လိုတာကကျွန်တော်တို့ကအိုးရှိမရှိအစွမ်းကုန်အများဆုံးသိသိနိုင်မှုပေါ့လေဒါပေမဲ့ဒီမှာဒီစီရပြီမှာထောက်ထားတဲ့အချိန်မှာအဲ့ဒီအချိန်မပါဘူး။ဟောကျွန်တော်တို့ဟို immediate ချက်ချင်းလောက်ရမယ့်ကိစ္စမှာမပါဘူးဖြစ်နေတယ်။သူက2020မကုန်ခင်မှာလောက်ရမယ်ဆိုမျိုးဖြစ်နေတော့အဲ့လိုမျိုးကျတော့ဟိုနှိမ့်နိုင်ပြီးတော့ရေးဆွဲတာအားနည်းသွားတယ်လို့ကျွန်တော်ယူဆပါတယ်။ဒီရပြီးတဲ့မှာဒီ mobile mask testing team ကလူများကိုသွားဆင်နိုင်တဲ့အားနည်းမျိုးလက်တွေ့ချင်းနိုင်ငံမှာချက်ချင်းထူထောင်မှုဆိုပြီးတော့ချင်းနိုင်ငံမှာထူထောင်မှုဆိုတော့ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာစက်ကြီးတွေရှိနေတယ်။နော်။အဲ့ဒီစက်ကြီးတွေကိုဟလာသူတောင်းသိမ့်ချီပြီးစစ်နိုင်အောင်တကြက်တကြက်ကိုအနည်းဆုံး၄-၅တောင်းစစ်နိုင်အောင်တက်စ်ကစ်တွေကိုကျွန်တော်တို့တွန်းရမယ်။အဲ့ဒါဒီ action plan နဲ့မှာပါတယ်လေ
။ဟုတ်ကဲ့ဒီဆရာဦးမင်းခင်ကတော့ဒီ CRB season မှာအရေးကြီးတဲ့ဒီကျန်းမာရေးကိစ္စနဲ့ပတ်သက်လို့ထောက်ပြသွားတာတွေ့ပါတယ်။ဒီပုံမှာဒေါက်တာဇော်ဦးမြင်အောင်ခင်ဗျာ။
โอเคဟိုဘောเนาะအဓိကကျွန်တော်ဒီမှာနည်းနည်းလေးပြောကျင်တဲ့ကိစ္စဆရာဦးမင်းခင်ပြောသွားတဲ့ကိစ္စလေးကိုလည်းကျွန်တော်အတော်လေးထောက်ခံပါတယ်ခင်ဗျအဓိကကျွန်တော်တို့မျှော်လင့်တာကဒီအခုကိုဗစ်ဟို19ကဘယ်လိုဖြစ်မယ်မဖြစ်မယ်ဟိုမသိဘူးဖြစ်နေတာဗောနော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့မှာသိုးသောသိုးသောဖြစ်နေရတဲ့ပြဿနာတော်တော်များများကိုကြော်လွားအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ကဒီဓာတ်ခွဲအဖြေထုတ်နိုင်ဖို့ testကိုများများလုပ်ဖို့ဆိုတဲ့ဟာကဒါနိုင်ငံတိုင်းမှာဒါတကယ်ကြီးမားဆုံးသင်ခန်းစာတစ်ခုအနေနဲ့ယူပြီးလုပ်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ကြီးဌာနရဲ့တာဝန်ရှိတဲ့သူတွေတော်တော်များများကလည်းဒီကိစ္စကိုပြောပါတယ်အဲဒီနေ့ကပြောသွားတဲ့အချိန်မှာလည်းကျွန်တော်တို့ဒီဓာတ်ခွဲစစ်စစ်နိုင်တဲ့အရေးအတွက်က3000မဲရှိတယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့ 50လူဦးရေနဲ့ကြည့်မယ်ဆိုရင်ဒါအမတန်မှအားနည်းနေတဲ့အချက်ဖြစ်ပါတယ်အခုလောလောဆယ်မှာလည်းကျွန်တော်တို့ဒီအာရှတိုက်မှာဆိုရင်ကျွန်တော်တို့နိုင်ငံကဒီလူတသားမှာတခွဲစစ်စေးအတည်ပြုနိုင်တဲ့အဲဒီစစ်စေးချက်ကအတော်ကိုနဲပါတယ်အနည်းဆုံးတော့မှဖြစ်နေပါတယ်ခင်ဗျအဲ့တော့အခုလက်တလောမှာကြုံလာတဲ့ပြဿနာအာတော့အခုဒီဆက်ရုံလို့ရုံတွေကိုဒီကျမကြီးဘေးရနေကေရှင်းလားမရှင်းလားဆိုတော့စမ်းသပ်စစ်ဆေးပြီးတော့ဒါဈေးအောင်နေပေါ့ဗျာဒီ certificate တွေထုတ်ပြီးကမှတချို့ဆက်ရုံလို့ရုံတွေမှာအကြောင်းကြောင်းကြောင့်ဒီပိုးတွေ့ပြီဆိုရင်ဒီဆက်ရုံလို့ရုံပြန်ပိတ်ရတဲ့ပြဿနာတွေနဲ့ကြုံနေရပါတယ်အဲ့တော့အလုပ်ရှင်တွေအလုပ်သမားတွေကြားထဲမှာဟိုပိုးတွေ့ရင်အလုပ်ရှင်တွေကလည်းလုပ်ငန်းပိတ်ရတဲ့အတွက်ကြောင့်အကြီးအကျယ်ဆုံးရှုံးရတယ်အလုပ်သမားတွေကလည်းအလုပ်လက်မဲ့ဖြစ်တဲ့အခါမှာဒီလူမှုပုံလုံးရင်းကပြီးတယ်ဆိုတာ40ရာခိုင်နှုန်းပဲဆိုတော့သူတို့ကလည်း60ရာခိုင်နှုန်းကိုဆုံးရှုံးရတဲ့အခါမှာအကြီးကျယ်ဆုံးရှုံးရပါတယ်အဲကျွန်တော်တို့ဟိုဒီလူမှုပုံလုံးရင်းအဖွဲ့ကလည်း60ရာခိုင်နှုန်းကိုဝင်ပြီးတော့ပြီးရတာဖြစ်တဲ့အတွက်ကြောင့်သူ့အတွက်ကလည်းအမတန်ဆုံးရှုံးပါတယ်ဒီဆုံးရှုံးမှုတွေအားလုံးကိုကျွန်တော်တို့ပေါင်းကြည့်လိုက်မယ်ဆိုရင်ဒီဆက်ရုံလို့ရုံမှာဒီလိုဖြစ်လာခဲ့ပြီဆိုရင်ဒီလိုဖြစ်မဲ့လူတွေအားလုံးကိုစနစ်တကျနဲ့အမြန်ဆုံးစမ်းသပ်စစ်ဆေးတဲ့เนาะဒီလုံထုံးလုံကြီးကိုအများဆောင်ရွက်လိုက်မယ်ဆိုရင်တော့ဒီစီးပွားရေးကတက်ရောက်မှုတော်တော်များများကိုကူစားနိုင်မှာဖြစ်ပါတယ်အဲ့တော့ကျမကြီးဘက်ကကုံသိမ့်ကုံတိုက်တာကိုများများကုံချွေးတာမလေးပဲနဲ့ပေါ့နော်အခုဆိုကျွန်တော်တို့ရှိမှဆက်ကြီးရေးလည်းရှိနေပြီများများဆစ်များများဆစ်ဖို့ပဲလိုတော့တယ်ဆိုတော့ဒီမူဝါဒလေးကလည်းဒါပြန်ပြီးစဉ်းစားပေးဖို့ကျွန်တော်အနေနဲ့အကြံပြုချင်ပါခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီ CRP စီစဉ်တဲ့မှာနိုင်ငံစီးပွားရေးအခြေအနေအကောင်းလာအောင်ငွေကြေးထောက်ပံ့သွားဖို့ပုဂ္ဂလိကလုပ်ငန်းတွေဘဏ်လုပ်ငန်းတွေကိုအကူအညီပေးဖို့ရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံကကုန်သွယ်မှုတွေမြင့်တင်ဖို့ဆိုတာပြပါတယ်ဒီနေရာမှာလောလောလတ်တွေ့ရတာကတော့ဒီအပိုင်းမှာပဲဘိုးဘန်ကအတုံးလုံးလျှော့လိုက်တာမျိုးရှိပါတယ်ပြီးခဲ့တဲ့လတည်းမှာလည်းဆွေးနွေးကဒီပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအထူးသဖြင့်အသေးစားအလက်စားလုပ်ငန်းတွေဟိုတယ်ကြီးသားလုပ်ငန်းတွေကိုအကူအညီဖို့ကျန်းမာရေးဘီလီယံတရာကိုဗစ်ရံပုံတွေထူထောင်တာရှိပါတယ်တရားရင်တော့ဒီအတုံးတုံးနည်းနည်းငွေထုတ်ချေဖို့စီစဉ်တာမျိုးတွေလည်းရှိပါတယ်။နောက်အခွန်နဲ့ပတ်သက်လို့ရှော့ပေါ်ပေးတာတွေလည်းရှိပါတယ်။ဒါပေမဲ့ဒီလိုစီးပွားရေးလုပ်ငန်းတွေကိုကူညီရတဲ့နေရာမှာတကယ်လိုအပ်တဲ့လူတွေလည်းထဲမရောက်တာမျိုးတွေဖြစ်မှာကိုစိုးရိမ်တဲ့အထံတွေလည်းကြားနေရပါတယ်။ဆိုတော့ဒါတွေဟာကျိုးကျော်စီလျော်နဲ့စိုးရိမ်မှုတွေလို့ဆိုနိုင်မလားဆရာဦးမင်းခင်ခင်ဗျာ
။ကျွန်တော်တို့ဟိုစိတ်ပူမယ်ဆရာပူကြရတယ်။ဘာကြောင့်လဲဆိုတော့ဒီထောက်ပံ့ပေးတာတွေကလူရအောင်ရောက်မရောက်လာ300ချို့မနဲ့မနဲ့ပေါ့နော်အခုကျွန်တော်တို့ဒီအရင်အရင်အစိုးရ3ချိန်ရေ100ခိုင်နှုန်းတော့ပုံမယ်ဆိုတော့ကအကြမ်းကြီး2019-20 budget နဲ့တွက်ကြည့်လို့ရှိရင်ဒေါ်လာအမေရိကန်ဒေါ်လာနဲ့ဆိုရင် 1.34 ဘီလီယံလောက်ရှိတယ်ဆိုတော့တော်တော်အတော်တန်များတဲ့ဟိုလူကြီးပမာဏပဲဒါပေမဲ့ဒီအချိန်မှာကျွန်တော်တို့ကအင်တာ300ချို့လက်ဖို့လို့အဲ့ရုံတက်ဖို့တက်ဆိုတာကလက်တလုံးဟိုစီးပွားရေးအထည်နာတာကိုကဲတင်ရင်နေမကဘူးကျွန်တော်တို့ကအစိုးရရဲ့အကောင်နော်စင်ခေါ်လာနေခွန်လန်းရဖို့တွေ့နော်တိုင်းပြည်ချင်းတွေကိုဆွေးနွေးယူနှင့်တင်သွားနိုင်တဲ့အထိကျွန်တော်တို့ဒါလည်းမောင်းနိုင်လို့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကအချိန်ကအမကောင်ဘူးတောင်းတာကျွန်တော်တို့ခံပြီးမကူရှင်ရှိဘူးနော်အဲ့ဒါလို့အဲ့ဒါလို့ရင်ဆိုတော့ကျွန်တော်ထောက်ပြတဲ့အချက်မှာဟိုလုံနေကြရန်တရားကိုဆေးရရန်တရားကိုအာမကိုနေနေလုံနေကြမဟုတ်တဲ့ပုံစံနေနဲ့သွားဖို့ဆိုတော့အဲ့ဒါမျိုးဖြစ်တာနော်အဲ့တော့တိကျတဲ့လမ်းညွှန်ချက်တိကျတဲ့ဟိုစနစ်အတမတ်ချက်တွေကျွန်တော်တို့ခုနကအိမ်ဆိုင်မှာလိုပါတယ်အဲ့ဒါလည်းတကယ်တော့မခင်းဝင်ပါဘူးတွေ့လုံနေကြတဲ့ဟလာဆိုင်ရဆိုင်ရဗန္ဓာလိုက်လုံနေကြတဲ့တိုင်ဝမ်ကြီးလူတွေဒီပိုင်းလုံငန်းလေးစားသုံးမှုတွေကိုကြီးသွားလိုက်ရင်ကျွန်တော်ရတယ်ဒါပေမဲ့ဒါကလက်ရှိကျွန်တော်အစိုးရဂျန်တရားကမလုပ်ဘူးเนาะအဲ့တော့အစိုးရဂျန်တရားကဒီအစိုးရဒီအနည်းဆုံးပါလိကောင်းတယ်သူလို့ရမယ်အပိုင်းလောက်နေလုပ်ကိုလို့ရမယ်အပိုင်းလောက်နေရက်ပြီးတော့ဂျန်တဲ့အပိုင်းကိုဟိုလာသွားမှသုံးမှုလုံငန်းရှင်တွေကပြန်နှားထောင်မှသာရင်ဒီဥစ္စာဒီကျွန်တော်ထိရောက်တဲ့ဟိုအခုကြီးဖြစ်နေအဲ့တော့ပုံမဲ့ဆိုတာကကိုယ်တင်နေဥထိုက်တယ်အခုပြီးခဲ့တဲ့ဘီလီယံတရားအတွက်ထုတ်ချီတဲ့စီးနေထွက်လာတာကမှထွက်လာတဲ့ခါမှာကိုတော်တော်လေးစီစဉ်ဉဏ်ဖြစ်တယ်ပေါ့နော်ဒီကူရဲ့ဥဒါကပြင်းပြင်းဥထိုက်တယ်မပူအောင်လဲလုပ်ဖို့အစိုးရမှာကိုတာဝန်ရှိတယ်လို့ကျွန်တော်ပြင်ပါတယ်
ဟုတ်ကဲ့ပါဆရာကိုစောဦးမြင်ရောခင်ဗျာစီးပွားရေးလုပ်ငန်းတွေကိုကြားခံပေးတဲ့နေရာမှာတကယ်လူလက်လူတွေလက်ထက်မရောက်မအောင်စိုးရိမ်နေတဲ့အပေါ်ဘယ်လိုမြင်လဲခင်ဗျာ
ဒီအတွက်ကတော့အကောင်းဆုံးဆောင်ရွက်ရမယ့်ကိစ္စတစ်ခုကတော့ကျွန်တော်တို့ဟိုတာဝန်ရှိသူတွေအနေနဲ့တကယ်ကျွန်တော်တို့စီးပွားရေးနယ်ပယ်တည်တည်ကဏ္ဍတည်တည်မှာဘယ်လောက်ထိတက်ရောက်မှုတွေရှိသွားသလဲဒီတော့အခုတက်ရောက်ခံနေရတဲ့လုပ်ငန်းတွေကတော့ဘယ်လောက်ထိတောင့်ခံနိုင်မလဲဆိုတော့သူတို့ရဲ့စွမ်းရည်ပြီးရင်တော့ကျွန်တော်တို့အခုဖြစ်လာမဲ့နိုင်ငံတကာဈေးကွက်စီးပွားရေးခြေနေပေါ့နော်အဲ့ဒါကိုလည်းဒီနိုင်ငံတကာမှာအမျိုးမျိုးပြောနေကြတာလေးရှိပါတယ်အခုပြန်ဖြစ်လာရင်ကျွန်တော်တို့ဟာ new normal ပေါ့နော်ဟိုပုံမှန်တော့ပြန်ဖြစ်လာမယ်ဒါပေမဲ့အဲ့ဒီပုံမှန်ကအစ်စ်ဖြစ်မယ်ပေါ့ဘယ်လိုစီးပွားရေးလုပ်ငန်းတွေတက်မယ်ဘယ်လိုကဏ္ဍတွေကတော့ပြင်ကျသွားမယ်ဆိုတဲ့ဟာကိုနိုင်ငံတကာစီးပွားရေးပညာရှင်တွေကမခံမနိုင်သေးတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့ဒါလေးကိုလည်းကျွန်တော်တို့ချိန်ဆပြီးတော့ဒီပြန်လည်ထူထောင်ရေးအတွက်ပါခုနဆရာဦးမင်းခင်ပြောဆို vision ပေါ့နော်ဒီ vision အပိုင်းကလည်းညှိဖို့လိုပါလိမ့်မယ်အဲ့တော့မှသာလျှင်အခုလက်တလုံးမှာဒီဝိဝါဒတွေကွဲပြားနေတဲ့ဒီချင်းငွေကိုဝေဖာရေးအစီအစဉ်တွေဟာပိုပြီးကောင်းလာလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့အခုလောလောဆယ်မှာတော့ relief အပိုင်းကိုသာစဉ်းစားထားတာဖြစ်တဲ့အတွက်ကြောင့်မလို့recovery လို့ခေါ်တဲ့ပြန်လည်ထူထောင်ရေးအပိုင်းမှာတော့ဒီလိုပြည့်ပြည့်စုံစုံစဉ်းစားပြီးဆောင်ရွက်လာလိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။နောက်ဆုံးအချက်အနေနဲ့ကတော့အခု CRP အစီအစဉ်ကိုထိရောက်အောင်မြင်ဖို့ဆိုရင်အရေးအကြီးဆုံးလုံတင်လုံထိုက်တာလုံလဲလုံနိုင်တာဘာများမြင်မိလဲဆရာဦးမင်းခင်
။တကယ်ထိရောက်အောင်မလုပ်နိုင်ဆိုတာကကျွန်တော်တို့နေပြည်တော်အောက်ချိန်မှာလက်တွေ့ဖြစ်နေတဲ့အခြေအနေပေါ်မှာကျွန်တော်တို့ထင်ရှားဖို့ပါပဲ။ဒီအစိုးရရန်နေရာကျင်မဟုတ်ခင်းနဲ့တခြားနော်ဟိုလုံနိုင်တိုင်းနဲ့ပုံကိုအဖွဲ့ကြီးတွေနိုင်ငံလကဒါဟလာကျွမ်းကျင်သူတွေပုံမီစသဖြင့်ပေါ့နော်ဒါမျိုးဒီအကူအညီနဲ့ဟလာကျွန်တော်တို့လက်တွေတကယ်လေပတ်အောင်လုပ်နိုင်လို့ပါပဲဒီမှာတော့ခုနကဟိုကိုစောင်းပြောတာကျွန်တော်မောတူပါတယ်နိုင်ငံသားချင်းချင်းနဲ့ဒီချိန်မှာအများကြီးကြဖို့မလွယ်ဘူးဒါပေမဲ့ view ဟာအရသာနိုင်ငံခြားချင်းမြင်နမှုဇောင်းပြတာလက်တွေ့မှာကရှီပီတာချင်းမြင်နမှုနဲ့ဒီတွင်နဲ့ပေါင်းပြီးတော့တကယ်လဲပေါအောင်ကျွန်တော်လုပ်နိုင်နေဖွင့်လဲအလားလာအများကြီးရှိပါတယ်။ဒါနဲ့နောက်ပြီးတော့ဆောတော့ပြောလို့ဟာခြုံငုံပြီးတော့ဟိုအမြင်တစ်ခုနဲ့ဟိုဒီလိုရရှိ view မှာချပြီးတော့ကျွန်တော်သွားနေအောင်ကိစ္စကိုပို့ပြီးတော့ဖြည့်ပြရပါမယ်။အရေးကြီးဆုံးနံပါတ်1ကတော့လက်ရှိကျွန်တော်ကပူးနေကြတော့ပူးနေကြတော့ကျွန်တော်တို့ကဟိုညှိနှိုင်းပြီးလုပ်လို့မရဘူးစန္ဒရီကအကုန်လုံးညှိနှိုင်းပေါက်ကပ်ပြီးလုပ်လို့ရတယ်အဲတော့ပူးပြက်ကနာကိုကျွန်တော်တို့ကအရင်ဆုံးရှင်းရတော့အခုလိုလော့ဒ်ဒေါင်းလုပ်နေတဲ့အချိန်လာတော့လာပြီးကက်ကက်တဲ့အချိန်မှာပူးပြက်ကနာကိုအမှန်ဆုံးရှင်းပြီးတော့ဒီစီးပွားရေးအဲဆက်လက်လေပတ်ဖို့ဟိုကြီးကနေတာလာနေဖို့နေပြန်ပြီးတော့လလတီယုံနဲ့မကအခွင့်ကောင်းမှယူနိုင်လို့ဒီကျွန်တော်တို့ဆက်သွားရမှာအဲ့ဒီအတွက်ဘုရောကဒီစီရပီပို့ပြီးတော့ချက်ထင်ပြီးတော့နော်တစ်ခါကချက်ထင်ပြီးပြည်တော်ဟိုရေးဖဲဖြစ်ဆက်ဖို့လုပ်တယ်တစ်ခါကတမယိုးကြမဟုတ်တဲ့လက်ရှိပိတ်ဆို့နေတဲ့အခြေအနေတွေကိုသဘောပေါက်နားလည်ပြီးတော့တကယ်ထိအောင်မင်းနည်းနိုင်ပြီးရေးပြီးလုပ်နိုင်မှုလုံးပါအဲ့လိုလုံးနိုင်နေဆိုရင်ကျွန်တော်တို့နှစ်ဖက်တော့အကျိုးရှိတယ်တစ်ဖက်ကဒီအိတ်ဆိုတစ်ဆိုနေတဲ့နေရာလုံးမနိုင်ဘူးဖွင့်ထားတာဖွင့်လိုက်တယ်လို့ဖြစ်သွားတယ်လို့တစ်ဖက်ကလည်းဒီဟိုဂျားကဟိုဘလော့ကြည့်အောင်လုပ်ပြီးတဲ့ဂျားကံကြီးရဲ့ဂျားကံဖွဲ့ကြည့်ရဲ့ပုံစံရဲ့ဟလာဟိုအားနဲ့ကျွန်တော်တို့ဒီဌာနဆိုင်ရာကပြုပြင်ကြောင်းလည်းကြာဟိုတခါလေရသွားတုတ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်နိုင်ဆိုတော့ဒါမျိုးကိုကျွန်တော်တို့ဒီကြည့်ရပြီလို့ပြီးတော့စက်ကနနာဟလာချိန်ဆက်ချက်ထင်ပြီးတော့တုတ်သွားမယ်ဆိုရင်တော့နောက်ဆုံးတော့ရက်လက်ပေါ့နော်ရက်လက်တကယ်ကောင်းအောင်ကျွန်တော်တို့ဟိုတိုင်းတာမယ်အတိုင်းတာရင်းနဲ့သွားမယ်ဆိုရင်တော့ဟိုကျွန်တော်တို့ကြလာလာအောင်ပေါ့
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆင်းနေကြတဲ့စီဝိုင်းပညာရှင်ဦးမင်းခင်ဒေါက်တာဇော်ဦးတို့နဲ့နောက်ဆုံးရှိရှိတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။ဆင်းရဲနဲ့ဆင်းရဲကစီစဉ်နေဒီမှာပဲအဆုံးသတ်ပြပါစေ။ဒီစီစဉ်ကတော့ view မြန်မာပိုင်း စနေနေ့9နိုင်ကနေ10နိုင်အထိနဲ့တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ရေဒီယိုစီစဉ်မှာနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းပါခင်ဗျာ